နေဆုံးလူ22ယောက်တေဆုံးခဲ့ရတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအမေရိကန်ဖော့ဂီတကျော်မော်အာရီယာနာဂရန်ဒီရဲ့ဂီတာပွဲမှာမနေ့တနင်္လာနေ့ကဖောက်ခွဲမှုကသူတို့လက်ချက်လိုအစ္စလာမစ်အစိုးရ IS အဖွဲ့ကပြောဆိုလိုက်ပါတယ်။ကာလီဖိတ်စစ်တီတို့ကဘုံတွေထောင်ထားပြီးဖောက်ခွဲခဲ့တယ်လို့ IS အဖွဲ့ကပြောတာပါ။တိုက်ခိုက်သူကဖြစ်တယ်လို့ဖန်တီးထားတဲ့ဖောက်ခွဲပစ္စည်းနဲ့ဖောက်ခွဲတာဖြစ်ပြီးသူကတော့အဲ့ဒီနေရာမှာပဲတည်သွားတာလို့စုံစမ်းရေးမှုတွေကယုံကြည်ထားတဲ့အကြောင်းဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုအတွင်းလူပေါင်း59ဦးလည်းဒဏ်ရာရပါတယ်တိုက်ခိုက်သူဘသူဆိုတာကိုရင်းနဲ့လုံခြုံရေးတာဝန်ရှိသူတွေကသူတို့သိထားပြီလို့ဆိုပေမဲ့လူသိရှင်များထုတ်ပြောဖို့အဆင်ပြေမဖြစ်သေးတဲ့အကြောင်းဝန်ကြီးချုပ်ထရေဆာမေကပြောပါတယ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတောင်ပိုင်းမန်ချက်စတာကအသက်23နှစ်အရွယ်အမျိုးသားတဦးကိုတာဝန်ရှိသူတွေကဖမ်းဆီးထားပြီလို့ရဲဌာနကတွစ်တာမှာရေးသားပြောဆိုထားပေမဲ့တိုက်ခိုက်မှုနဲ့ဘလို့ဆက်နွယ်ပတ်သက်တယ်လဲဆိုတာကိုတော့ပြောဆိုမထားပါဘူးအမေရိကန်ဖော့ဂီတအကျော်မော်အာရီယာနာဂရန်ဒီရဲ့ဂီတချော်ပြပွဲအပြီးလူ2100နဲ့မန်ချက်စတာပွဲရုံကြီးရဲ့ခမဆောင်ထဲမှာပောက်ကွဲမှုဖြစ်ခဲ့တာပါအဆိုတော့ဂရန်ဒီကတော့တိတ်ကိုချီခွဲဝမ်းနဲ့ယူကြုံမရဖြစ်ရပါတယ်ဆိုတွစ်တာကနေရေးသားပါတယ်မန်ချက်စတာကတိုက်ခိုက်မှုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကအနိကဆောင်ရှင်နေပြီးအမေရိကန်ပြည်ထောင်စုအတွင်းကဂီတပွဲတွေကိုထူးခြားတဲ့ချင်းချောက်မှုမရှိဘူးဆိုပြီးပြောဆိုထားပါတယ်မန်ချက်စတာကဂီတာပွဲကိုဘုံခွဲတိုက်ခိုက်ခဲ့သူတွေနဲ့တခြားအကျန့်ဖက်ဝါဒီတွေကိုမကောင်းဆိုးဝါးအရှုံးသမားတွေလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတုံ့နှုံပြောဆိုပြီးတုံ့ပြန်လိုက်ပါတယ်ရှင်